This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယိုအန်ယူဂျီတော်တာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဗီဒူကနေကင်ဝေးပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ရှင်ဒီကနေ့2025ခုနှစ်ဩဂုတ်လ10ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်း၈နာရီခွဲမှာထုတ်လွှင့်နေကြအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ခုပထမဆုံးဗီဒီယိုအန်ယူဂျီစစ်ရေးသတင်းကောင်းနှုတ်ချက်ကိုရွေးဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ10ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့အစီအစဉ်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဆရာနာရှင်ပြုလုပ်မဲ့တရားမျှတမှုမရှိတဲ့အတူအောင်ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်ခြင်းမပြုဘဲတော်လှန်ရေးအသည့်ဖြစ်စံကျင်သွားရန်မွန်ပြည်ကာကွယ်ရေးတပ် MSDF တိုက်တွန်းနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်ဆရာနာရှင်ပြုလုပ်မဲ့တရားမျှတမှုမရှိတဲ့အထူးရောင်ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်ခြင်းမပြုဘဲတော်လှန်ရေးအသည့်ဖြစ်စံကျင်သွားရန်မွန်ပြည်ကာကွယ်ရေးတပ် MSDF တိုက်တွန်းနှိုးဆော်လိုက်ပါတယ်။ဩဂုတ်လ10ရက်နေ့မှာကြာရောက်တဲ့88ချိန်မြောက်မွန်တော်လှန်ရေးနေ့တိုက်တွန်းနှိုးဆော်ချက်မှာဖော်ပြထားပါတယ်။မွန်ပြည်ကာကွယ်ရေးတပ် MSDF အနေဖြင့်မွန်လူမျိုးများကိုယ်တိုင်ပြတ်ထန်းနိုင်တဲ့နိုင်ငံရေးအပြင်နိုင်ငံတော်ဝန်မှရှိတဲ့လူမျိုးဘာသာမရွေးလွတ်လပ်ခွင့်အတွက်အခြားသောမွန်တော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့များပြည်တွင်းပြည်ပမှမွန်ပြည်သူပြည်သားများဘဝတူအဖိနှိတ်ခံတိုင်းသာလက်နက်ကိုင်အဖွဲ့အစည်းများနဲ့ຫນွေဥတော်လှန်ရေးမှပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့အတူဆက်လက်တိုက်ပွဲဝင်သွားမယ်လို့ဖော်ပြထားပါတယ်ဆရာနာရှင်ရဲ့အာနာတက်ဆိုးရှေရီအတူအောင်တရားမဝင်မတရားရွေးကောက်ပွဲမှာတချို့သောနိုင်ငံရေးပါတီများအနေဖြင့်ဆရာနာရှင်နဲ့အတူပူးပေါင်းဆောင်ရွက်နေမှုများဟာပြည်သူလူထုရဲ့တော်လှန်ရေးနဲ့နိုင်ငံရေးအီးမန်းချက်များကိုဖျက်ဆီးနေခြင်းဖြစ်တဲ့အတွက်ကြောင့်အပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ဆိုထားပါတယ်မွန်ပြည်ကာကွယ်ရေးတပ် MSDF အနေဖြင့်ဆရာနာရှင်ပြုလုပ်တဲ့မြေသိရွေးကောက်ပွဲကိုမဆူလက်မခံဘဲတော်လှန်ရေးနိုင်ငံရေးရည်မှန်းချက်ရည်ရွယ်ချက်များနဲ့အညီဆက်လက်ကြိုးစားသွားမှာဖြစ်ပြီးတော့မွန်ပြည်သူလူထုတရက်လုံးအနေဖြင့်လည်းဆရာနာရှင်ပြုလုပ်မဲ့တရားမျှတမှုမရှိတဲ့အထူးရောင်ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်ခြင်းမပြုဘဲတော်လှန်ရေးအသည့်ဖြစ်စံကျင်သွားရန်မွန်ပြည်ကာကွယ်ရေးတပ် MSDF တိုက်တွန်းနှိုးဆော်အပ်တယ်လို့ဆိုထားပါတယ်ခင်ဗျာဆက်လက်ပြီးတော့88ချိန်မြောက်မွန်တော်လှန်ရေးနေ့နဲ့ရှစ်လေးလုံးနေ့အထိမ်းအမှတ်အဖြစ်ရေးမြို့နယ်မှာရှိတဲ့ခမရ961ကိုတော်လှန်ရေးတပ်တွေဘုံကျဲတဲ့သတင်းကိုတင်ပြပေးပါမယ်88ချိန်မြောက်မွန်တော်လှန်ရေးနေ့နဲ့ရှစ်လေးလုံးနေ့အထိမ်းအမှတ်အဖြစ်ရေးမြို့နယ်မှာရှိတဲ့ခမရ961ကိုတော်လှန်ရေးတပ်တွေကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်ပါတယ်ရေးမြို့အခြေဆိုင်စာကာခ19လက်အောက်ခံတပ်ရင်းတစ်ခုဖြစ်တဲ့ကျောင်းရွာကခမရ961ကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနအောက်မှာရှိတဲ့မွန်ပြည်တော်လှန်ရေးတပ် MSRF က88ချိန်မြောက်မွန်တော်လှန်ရေးနေ့နဲ့ရှစ်လေးလုံးနေ့အထိမ်းအမှတ်အကျိုးအဖြစ်မနေ့ကဩဂုတ်လ9ရက်နေ့မနက်7:00နာရီဝန်းကျင်မှာဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ရီးမြို့နယ်ကျောင်းရွာမှာရှိတဲ့ခမရ961ဗဟိုကင်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ရန်သူစစ်ကောင်စီဘက်ကထိခိုက်မှုအခြေအနေကိုတော့စုံစမ်းထောက်လှမ်းနေစေလို့အသိပေးထားပါတယ်ဒရုန်းစစ်ဆင်ရေးလှုပ်ဆောင်ခဲ့တဲ့မွန်ပြည်တော်လှန်ရေးတပ် MSRF ကတပ်ဖွဲ့ဝင်တွေကတော့အထိခိုက်မရှိအောင်မြင်စွာတိုက်ခိုက်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့အုတ်ဖို့မှာ PDF ရဲဘော်တွေကိုပေါ်တာဆွဲဖမ်းဆီးဖို့ကြိုးစားတဲ့စစ်တပ်အရာခံဘုံနဲ့ကကြက်ကြီးတို့ပြစ်ခတ်ခံရပြီးတိုက်စုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ ပဲဘကိုးတိုင်းအုပ်ဖို့မျိုးနယ်မှာ PDF ရဲဘော်လူငယ်တွေကိုအရက်သားလိုထင်ပြီးတော့ပေါ်တာဆွဲဖမ်းဆီးဖို့ကြိုးစားတဲ့စစ်တပ်ကအရာခံဘူလှကျော်နဲ့တက်တက်ကြီးညီညီမိုးတို့ကိုပြစ်ခတ်ရှင်းလင်းခဲ့ရာနှစ်ဦးလုံးတိစုံသွားတယ်လို့တရားဝရီခရိုင်တရင်3832တက်ခွဲလီမြေအောက်ပျောက်ကြားတက်ဖွဲ့အုပ်ဖို့ကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်လာပါတယ်တိစုံသွားတဲ့သူတို့နှစ်ဦးဟာအုပ်ဖို့တာဆောင်ဘက်မှာအရက်သားပြည်သူတွေကိုပေါ်တာဆွဲဖမ်းဆီးဖို့အရက်ဝတ်တွေနဲ့ဆိုင်ကယ်မောင်းပြီးတော့ထွက်လာတဲ့သူတွေလို့ဆိုပါတယ်အုပ်ဖို့မျိုးနဲ့တိမ်မြုပ်ရွာအခြေဆိုင်ခမာယ6ကနေအုပ်ဖို့တာဆောင်ဘက်ကပြည်သူတွေကိုပေါ်တာဆွဲဖမ်းဆီးဖို့ဆိုပြီးတော့အရက်ဝတ်တွေနဲ့ဆိုင်ကယ်နဲ့ထွက်လာတဲ့အရာခံဘူလှကျော်နဲ့တက်ချက်ကြီးညီညီမိုးတို့ဟာဩဂုတ်လ9ရက်နေ့မနက်ပိုင်းကတပန်းပင်စိတ်ရွာအနီးမှာဆိုင်ကယ်စီးလာတဲ့ PDF ရဲဘော်4ဦးကိုတွေ့ပြီးတော့အရက်သားပြည်သူတွေအထင်နဲ့ပေါ်တာဆွဲဖမ်းဆီးဖို့လှုံ့ဆော်ခဲ့တယ်လို့သိရပါတယ်။ပေါ်တာဆွဲဖမ်းဆီးဖို့လုပ်နေတဲ့အရာခံဘူလှကျော်နဲ့တက်ချက်ကြီးညီညီမိုးတို့ရဲ့ခေါင်းတွေကို PDF ရဲဘော်တွေကတနက်နဲ့တစ်ချက်စီပြစ်ခတ်ခဲ့တာကြောင့်သူတို့နှစ်ဦးစလုံးနေရာမှာတင်တိစုံခဲ့တာလို့အတည်ပြုထားပါတယ်။တိစုံသွားတဲ့စစ်သားတွေစီကလက်ပစ်ဘုံတစ်လုံး၊ငွေသားကျပ်နှစ်သိန်း၊စစ်မှုထမ်းကတ်တစ်ခု၊စစ်မှုထမ်းစီစစ်ရေးဆောင်အုပ်တစ်အုပ်၊မှတ်ပုံတင်တစ်ခု၊လိုင်စင်ဓာတ်ပုံ6ပုံဖုံးနှလုံးသိမ်းဆည်းရရှိခဲ့တယ်လို့မြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါတယ်။အရသာပြည်သူတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့စစ်သားတွေအပါအဝင်စစ်တပ်တောက်တိုင်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုအနေနဲ့သူတို့ရှိတဲ့နေရာအနီးတစ်ဝိုက်သွာလာနေတိုင်းတာမျိုးမလုပ်ကြဘို့တာယာဝရီခရိုင်တရင်3832တက်ခွဲလီမြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံရဲ့မပီးဆုံးသေးတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအဆုံးသတ်နိုင်ရေးမိဘအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ရွှေဘူပကဖပြောတဲ့သတင်းကိုတင်ပြပေးပါမယ်။ရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံရဲ့မပီးဆုံးသေးတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအဆုံးသတ်ဖော်ဆောင်နိုင်ရေးမိဘအင်အားစုအသီးသီးတွေလူမျိုးစုံပါဝင်တဲ့ပြည်သူလူထုကြီးနဲ့အတူရှစ်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့စည်းလုံးညီညွတ်စွာတိုက်ပွဲဝင်သွားမယ်လို့ရွှေဘူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။ရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံ38နှစ်မြောက်အထိမ်းအမှတ်အခမ်းအနားတွေကိုပေးပို့တဲ့တုံလွာကနေအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံမှာကိုကျိုးစွန့်ပြီးတော့အသက်သွေးချွေးပိဆက်ခဲ့ကြရတဲ့ရဟန်းရှင်လူចောင်းသားပြည်သူအပေါင်းကိုဥညွတ်အလေးပြုတဲ့အကြောင်းလေးတုံလွာမှာဖော်ပြထားပါတယ်။ရဟန်းရှင်လူចောင်းသားလူငယ်တိုင်းရင်းသားပြည်သူတရက်လုံးစုစည်းနိုင်ခဲ့တဲ့ညီညွတ်ချင်းအားနဲ့အတူဆရာအနာရှင်ဘူနေဝင်းဦးဆောင်နဲ့မဆာလာတပါတီအာဏာရှင်စနစ်နဲ့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတို့ကိုအပြီးအပိုင်ဖျက်သိမ်းနိုင်ခဲ့ကြတယ်လို့အသိပေးထားပါတယ်။ရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံကနေအစပြုပြီးတော့အပြီးတိုင်မဖျက်သိမ်းနိုင်ခဲ့တဲ့ဆက်အာဏာရှင်စနစ်တစမကြန်အကုန်အစင်ဖျက်သိမ်းနိုင်ရေးတိုင်းသားလူမျိုးစုံပါတဲ့ပြည်သူလူထုကြီးကတော်လန်တိုက်ပွဲဝင်ခဲ့ကြတဲ့ဒီကနေ့ຫນွေဦးတော်လန်ရေးအချိန်ကာလအထိပဲလို့ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တုံလွာကဆိုထားပါတယ်။အနာဂတ်ကာလမှာအာဏာရှင်စနစ်မပေါ်ပေါက်စေဖို့နဲ့ Federal Democracy ပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့ဆိုရင်နယူးတော်လန်ရေးကာလအတွင်းမှာစစ်30ဖြစ်တဲ့စစ်အုပ်စုစစ်အစိုးရစစ်ဘျူရိုကရေစီရန်တရားနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတို့ကိုတစမကြန်ဖယ်ရှားဖျက်သိမ်းနိုင်ဖို့လိုတယ်လို့အသိပေးထားပါတယ်။ဒါကြောင့်ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့အနေနဲ့ရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံတုံးကမပီးဆုံးသေးတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအဆုံးသတ်ဖော်ဆောင်နိုင်ရေးမိဘအင်အားစုတွေနဲ့အတူတိုင်းသားလူမျိုးစုံပါတဲ့ပြည်သူလူထုကြီးနဲ့အတူရှစ်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့စည်းလုံးညီညွတ်စွာနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့လေးနက်ခိုင်မာစွာကတိပြုထားပါရခင်ဗျာဆက်လက်ပြီးတော့စစ်တပ်နဲ့စစ်အုပ်စုအာဏာဆက်လက်ဆုတ်ကင်ထားနိုင်ဖို့လုံးမဲ့အတူအောင်ရွေးကောက်ပွဲကိုပြည်သူအာဏာနဲ့ပြင်းပြင်းထန်ထန်ဆန့်ကျင်ပြီးတပိတ်မောက်သွားမယ်လို့ DDMSC ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်စစ်တပ်နဲ့စစ်အုပ်စုအာဏာဆက်လက်ဆုတ်ကင်ထားနိုင်ရေးအတွက်လုံမဲအတူအောင်ရွေးကောက်ပွဲကိုပြည်သူအာဏာနဲ့ပြင်းပြင်းထန်ထန်ဆန့်ကျင်ပြီးတပိတ်မဟုတ်သွားမှာဖြစ်တယ်လို့ဒဝေခရိုင်ဒီမိုကရေစီအရေးလှုပ်ရှားတပိတ်ကော်မတီ DDMFC ကဒီကနေ့ဩဂုတ်လ10ရက်နေ့မှာကြေညာလိုက်ပါတယ်။ရှစ်လေးလုံးအရေးတော်ပုံ38နှစ်မြောက်အထိမ်းအမှတ်အနေနဲ့ထုတ်ပြန်ရမှာသူတို့အနေနဲ့မူလရည်တည်ချက်အတိုင်းဆက်ရှိနေမယ့်အကြောင်းကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတမိုင်းတခြားအင်မတန်ကြီးမားကြေပြန်တဲ့ဆီယနာရှင်စနစ်ဆန့်ကျင်ရေးဒီမိုကရေစီအရေးလှုပ်ရှားမှုတစ်ရက်ဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီး38နှစ်ပြည့်မြောက်ခဲ့ပြီဖြစ်တယ်လို့ဒီအရေးတော်ပုံကနေဗိုလ်ချုပ်ကြီးနေဝင်ဦးဆောင်နဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့တပါတီအာဏာရှင်စနစ်အပါအဝင်စစ်အစိုးရအဆက်ဆက်ကိုဖျောက်ချနိုင်ခဲ့တယ်လို့ဆိုပါတယ် ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ကော်မတီ DDMFC အနေနဲ့2022ခုနှစ်ကလေးကမင်းအောင်လှိုင်ဦးဆောင်တဲ့ဆေးအာနာသိမ်းမှုကိုလူထုတပိတ်လှုပ်ရှားမှုနိုင်ငံရေးအန်တုမှုဆိုတဲ့နည်းတွေနဲ့ဒီဇိုင်းမမတ်စံကျင်လာခဲ့တယ်လို့အာနာသိမ်းစစ်တပ်ကလုံးမဲ့အတူရောင်ရွေးကောက်ပွဲကိုအစဉ်တစိုက်စံကျင်လာခဲ့တယ်လို့အသိပေးထားပါတယ်အာနာသိမ်းစစ်တပ်ဟာတော်လှန်ရေးကာလ၄နှစ်ကျော်ကြာကာလအတွင်းမှာအာနာသိမ်းစစ်တပ်ဟာတော်လှန်ရေးကာလ၄နှစ်ကျော်ကြာကာလအတွင်းနိုင်ငံရေးစစ်ရေးတန်တမာရေးစတဲ့ဖိအားမျိုးစုံနဲ့ရင်ဆိုင်လာရတဲ့အတွက်ကြောင့်အာနာသိမ်းစစ်ခေါင်းဆောင်ဦးဆောင်တဲ့စစ်အုပ်စုဟာ2025ဒီဇင်ဘာတတိယပတ်ကနေ2026ဇန်နဝါရီလဒုတိယပတ်အတွင်းအထူးရောင်ရွေးကောက်ပွဲကျင်းပပြီးအာနာရှင်စနစ်တက်ဆိုးရှည်စီရေးကြိုးပမ်းနေတယ်လို့ဆိုထားပါတယ်ဒါကြောင့်တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားတပိတ်ကော်မတီ DDMFC အနေနဲ့ကော်မတီရဲ့မူလရည်တည်ချက်အတိုင်းစစ်တပ်စစ်အုပ်စုအာဏာဆက်လက်စုပ်ကိုင်ထားနိုင်ရေးအတွက်လုံမဲ့အထူးရောင်ရွေးကောက်ပွဲကိုပြည်သူအာဏာနဲ့ပြင်းပြင်းထန်ထန်ဆန့်ကျင်တပိတ်မှောက်သွားမယ့်အကြောင်းအသိပေးထုတ်ပြန်လိုက်တာပဲဖြစ်ပါရယ်ခင်ဗျာဆက်လက်ပြီးတော့ကိုရီးယားနိုင်ငံဆိုးမြို့တမရယုံရှိ8438နှစ်မြောက်တရင်စာရှင်းလင်းပွဲကျင်းပပြီးတော့စေအုပ်စုနဲ့မပတ်သက်ရေးကိုရီးယားအစိုးရသို့တောင်းဆိုစာပို့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံဒီမိုကရေစီရေးကြိုးပမ်းမှုမှာကိုရီးယားအစိုးရကအလေးထားဆောင်ရွက်ရန်မြန်မာနိုင်ငံတော်လှန်ရေးအဖွဲ့အစည်းများနဲ့ကိုရီးယားအရက်ဘက်အဖွဲ့အစည်းများစုပေါင်းတောင်းဆိုစာကိုဒီကနေ့38နှစ်မြောက်8438နှစ်မှာတရင်စာရှင်းလင်းပွဲကျင်းပကတောင်းဆိုလိုက်ကြောင်းတင်ရရှိပါသည်။ကိုရီးယားသမ္မတယုံသို့ပေးပို့ခဲ့တဲ့တောင်းဆိုစာမှာလက်တလောစစ်အုပ်စုရဲ့အသွင်ပြောင်းလုပ်ရက်များဟာအလိမ့်ညာတာဖြစ်ကြောင်းစစ်အုပ်စုရွေးကောက်ပွဲဟာဒီမိုကရေစီကိုဖော်ဆောင်ရမဟုတ်ဘဲနဲ့ဆရာနာသိမ့်မှုကိုတရားဝင်ဖြစ်အောင်လှည့်စားခြင်းတာဖြစ်ကြောင်းကိုရီးယားဟာ၄နှစ်တာလုံးမြန်မာပြည်သူများပတ်မှအခိုင်အမာရပ်တည်ခဲ့ကြောင်းသမ္မတဤကျဲမြောင်ကိုတိုင်ရခင်ပြည်နယ်အုပ်ချုပ်ရေးဖြစ်ခဲ့စဉ်ကဖွင့်ဟထောက်ခံခဲ့ကြောင်းတို့ရတွင်နွေဦးတော်လှန်ရေးကာလကြာရှည်လာတာနှင့်အမျှနိုင်ငံတကာရဲ့စိတ်ဝင်စားမှုနဲ့လူသားချင်းစာနာမှုကူညီရေးများလျော့ရဲလာကြောင်းဒါကြောင့်ကိုရီးယားအစိုးရအနေဖြင့်မြန်မာပြည်သူများရဲ့စံတော်ကိုအလေးထားပြီးဒီမိုကရေစီဖြစ်ထွန်းတည်ဆောက်ရေးမှာတက်တက်ကြွကြွဆောင်ရွက်ရန်အာဏာသိမ်းစစ်အုပ်စုနဲ့မပတ်သက်ရန်အလေးအနက်တောင်းဆိုကြောင်းဖော်ပြပါရှိပါသည်။မတ်လ၈ရက်ဒီကနေ့မနက်10နာရီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုရီးယားနိုင်ငံ NUG ကိုယ်စားလှယ်ရုံးမှရုံးအဖွဲ့ဝင်ဦးဝင်းပေါ်မောင်ကရှစ်လီလုံအရေးတော်ပုံဟာမြန်မာဒီမိုကရေစီရေးရဲ့ကြီးမားတဲ့အချိုးအခွေကြီးဖြစ်ပြီးတော့ဒီကနေ့ညွေဦးဒေါ်လန်ကြီးဟာရှစ်လီလုံရဲ့ဤကုန်းတိုက်ပွဲဖြစ်ကြောင်းရှစ်လီလုံစိတ်ဓာတ်ဟာမြန်မာပြည်မှာဘယ်သောအခါမှပျောက်ကွယ်သွားမှာမဟုတ်ကြောင်းရှင်းလင်းပြောကြားခဲ့ပါသည်ဆိုးမြို့တမရယုံရှိမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုမြန်မာဒီမိုကရေစီရေးထောက်ခံတဲ့အရက်ဘက်အဖွဲ့များတပ်ပေါင်းစုကဦးဆောင်ပြီးတော့စစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီမြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအဖွဲ့ပေါင်းချုပ်နဲ့အခြားတော်လှန်ရေးအဖွဲ့များပူးပေါင်းပါဝင်ခဲ့ကြပါတယ်ခင်ဗျာဆက်လက်ပြီးတော့ပြူစောတီဒုတိယခေါင်းဆောင်တဦးလောင်းလုံးပကဖထံကိုလက်နက်ခဲယံအပြည့်စုံဖြင့်အလင်းဝင်ရောက်လာတဲ့သတင်းကိုတင်ပြပေးပါမယ်ပြူစောတီဒူကောင်းဆောင်တဦးလောင်းလုံးပကဖထံကိုလက်နက်ခဲယံအပြည့်စုံဖြင့်အလင်းဝင်လာခဲ့တယ်လို့အော်ဂူလာ၈ရက်နေ့မှာလောင်းလုံးပကဖမှအတိအပြီးဖော်ပြထားပါသည်။လောင်းလုံးမြို့နယ်အတွင်းစစ်ကော်မရှင်နဲ့ပြူစောတီများတက်ဆွဲထားတဲ့ကြောင်နီမော်ကြီးရွာမှပြူစောတီဒုတိယခေါင်းဆောင်တဦးလောင်းလုံးပကဖကိုလက်နက်ခဲယံအပြည့်စုံဖြင့်အလင်းဝင်ရောက်ခဲ့တယ်လို့ဖော်ပြထားပါသည်။၎င်းအားစူဂျီများပြည့်ရခဲ့ပြီးတော့လောင်းလုံးပကဖမှကောင်းမွန်စွာကြိုဆိုလက်ခံခဲ့တယ်လို့ဆိုထားပါရယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ
စီရီသတင်းတွေကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင်2025ခုနှစ်ဩဂုတ်လ10ရက်နေ့ Radio Energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှလေလုံးဒီမိုကရေစီအရေးတော်ပုံ39နှစ်မြောက်နေ့အခမ်းအနားသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့မြို့သားညီညွတ်ရေးအစိုးရတို့မှသဝင်လွှာများပေးပို့တဲ့သတင်းကိုဥစွာတင်ပြပေးပါမယ်ရှလေလုံးဒီမိုကရေစီအရေးတော်ပုံ39နှစ်မြောက်နေ့အခမ်းအနားသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့မြို့သားညီညွတ်ရေးအစိုးရတို့သဝင်လွှာများပေးပို့ခဲ့ကြပါတယ်ရောင်စလွတ်တော်ကိုစားပြုကော်မတီကပေးပို့တဲ့သဝင်လွှာမှာလည်းခေတ်ဆက်ဆက်ဒီမိုကရေစီတိုက်ပွဲများနဲ့အတူယနေ့အထိတိုင်မိမိတို့အားလုံး၏ယုံကြည်ချက်အင်အားသည်ခိုင်မာရှင်သန်နေဆဲဖြစ်ပြီးပြည်သူလူထုတရက်လုံးအပါအဝင်တိုင်းသားညီနောင်မဟာမိတ်အင်အားစုများအနေဖြင့်ဒီမိုကရေစီရဲ့မြို့သားတန်းသူရဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်သည့်တည်ဆောက်နိုင်ရေးတို့အားအောင်မြင်စွာအကောင့်ထဲဖော်ဆောင်ကပြည်သူအောင်ပွဲစီတို့ဆက်လက်ပူးပေါင်းချီတက်သွားကြရန်အလေးနက်တိုက်တွန်းလျက်ဤသဝင်လွှာအားပေးပို့အပ်တယ်လို့ဖော်ပြပါတယ် လာရူမြို့သားညီညွတ်ရေးအစိုးရကပေးပို့တဲ့တဝန်လွှာရယနေ့ဒီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအမေရိကန်တပါတီအာဏာရှင်စနစ်ကိုအလိုမရှိတော့ဘဲပြတ်သားစွာညှင်းဆို၍ဒီမိုကရေစီရရှိရေးတို့အရေးဟုဥရန်ရဲ့ကြွေးကြော်ပြီးယဟန်တန်ကများဘာသာရေးကောင်းဆောင်များကျောင်းသားလူငယ်များတက်သည့်ပညာရှင်များအလုသမားလယ်သမားများနဲ့နိုင်ငံတော်ဝန်လုံးရှိတိုင်းသားလူမျိုးစုများအားလုံးလဲနေလှီအောင်မြင်းဆောင်မကြံစူးစီးညီညာစွာတော်လှန်ခဲ့ကြသည့်သမိုင်းဝင်ရှိရ88ရှစ်လေးလုံးလူလူရေးတော်ပုံကြီးဤ39နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တယ်လို့ဖော်ပြပါဗျ။ရှိရ88ရှစ်လေးလုံးလူလူရေးတော်ပုံကြီးသည်ယဟန်ရှင်လူကျောင်းသားပြည်သူတို့၏အသက်ပေါင်းများစွာစည်ခဲ့ရပြီးဆရာနာရှင်တို့ရက်ဆက်စွာပြစ်ခတ်ဖန်စီညှဉ်းပန်းနှိပ်စက်ထောင်ချမှုပေါင်းများစွာကိုအန်တူရဲ့လူလူတရလုံးစူးစီးညီညာစွာအာနာရှင်စနစ်ကိုရရဲဝုံဝုံခုခံတွန်းလှန်ခဲ့သည့်ဖြစ်စဉ်ကြီးဖြစ်ခဲ့သလိုဒီမိုကရေစီရေးအတွက်အတူတကွလက်တွဲတောင်းဆိုတိုက်ပွဲဝင်ခဲ့ကြသည့်ကြီးမြတ်သောဒီမိုကရေစီလှုပ်ရှားမှုသမိုင်းစာမျက်နှာအဖွင့်လဲဖြစ်ပြီးရှစ်လေးလုံးလူလူအရေးတော်ပုံကြီးသည့်မြန်မာနိုင်ငံအားပြည်သူလူထုတရားလုံးလိုချင်သည့်ဒီမိုကရေစီပန်းနိုင်သို့ရောက်ရှိရေးလမ်းတွင်မရေမရိုင်းခြေကုပ်မြဲမြံစွာအောက်မြင့်ချနိုင်ခဲ့သည့်ရေတော်ပုံကြီးဖြစ်တယ်လို့ဖော်ပြပါရယ်။ယခုຫນွေဦးတော်လိုင်းရေးသည့်မဟာမိတ်တိုင်းသားတော်လိုင်းရေးတပ်ဖွဲ့ဝင်များအလုံးစုပေါင်းညီညွတ်စွာဖြင့်ပြည်သူလူထု၏မျက်နှာတစ်ခုတည်းကိုသာကြည့်ပြီးအဆုံးသက်တိုက်ပွဲဖြစ်သည့်ဆရာနာရှင်စနစ်နှင့်အသွေးမျိုးမျိုးပြောင်းလဲနေသည့်အာနာရှင်စနစ်များကိုအပြီးတိုင်းဖယ်ရှားချုပ်ငြိမ်းစေအောင်ကျောင်းချင်းကပ်ပြီးဆောင်ရွက်ရမည့်ကာလလည်းဖြစ်ပြီးမိမိတို့ဒေသတစ်ခုချင်းစီလူမျိုးရေးနဲ့အတူပြည်အောင်စုတစ်ခုလုံးလူမျိုးရေးကိုအာထုံခွန်ဆိုင်ရှေ့ရှု၍လွန်ခဲ့သော39နှစ်ခန့်ကရှစ်လေးလုံးလူထုရေးတော်ပုံကြီးဤစိတ်ဝိညာဉ်ပူကပ်ပြီးအတူတကွစုပေါင်းဆောင်ရွက်ရမည့်သမိုင်းဝင်ကာလမျိုးဖြစ်လာပြီဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ဆက်လက်ပြီးရန်ကုန်မြို့နေရာအနှံ့39နှစ်မြောက်ရှစ်လေးလုံးအထိမ်းမှတ်ထီးတဲ့ပိတ်လှုပ်ရှားမှုပြုလုပ်တဲ့တရင်ကိုတင်ပြပေးပါအောင်မယ်ရန်ကုန်မြို့တော်မှာဂျမ်းမစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့ကြားကမြို့နေရာအနှံ့မှာ39နှစ်မြောက်ရှစ်လေးလုံးထိမ့်မှတ်ထီးတဲ့ပိတ်လှုပ်ရှားမှုလုပ်ခဲ့တယ်လို့ရန်ကုန်လူထုတပိတ်ဖွဲ့ကပြောပါတယ်။ဒီနေ့ကြားရောက်တဲ့ရှစ်လေးလုံးအရေးတော်ပုံ39နှစ်မြောက်ထိမ့်မှတ်နေမှာစစ်တပ်ကလဲကင်းတွေနဲ့လုံခြုံရေးထက်ထက်ခြားထားတဲ့ကြားကရန်ကုန်မြို့ရဲ့ထင်ကရနေရာအနှံ့မှာရှစ်တင်ကတဆာလုံးတွေရေးဆွဲထားတဲ့ထီးတွေနဲ့ထီးတဲ့ပိတ်လှုပ်ရှားမှုလုပ်ခဲ့တာလို့သိရပါတယ်။ဆိုပါလှုပ်ရှားမှုမှာရန်ကုန်မြို့နယ်ပြည်သူတွေပါဝင်ရန်ကုန်လူထုသပိတ်နဲ့ရန်ကုန်တော်လှန်ညီနောင်လေးဘွဲတို့ပူးပေါင်းပြီးဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုပြုလုပ်ခဲ့တာလို့သိပေးပါတယ်။ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးကစပြီးယခုဆရာနာရှင်စန့်ကျင်ရေးနှုတ်တော်လှန်ရေးကာလ39နှစ်မြောက်ရောက်ရှိလာတဲ့အထိဆရာနာရှင်တွေကြောင့်အကြံဖတ်ဖိနှိပ်ရဆက်မှုအောက်မှာပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်ပေါင်းများစွာဆုံးရှုံးခဲ့ရတယ်လို့ရန်ကုန်လူထုသပိတ်ကထုတ်ပြန်ထားပါတယ်။ဆရာနာရှင်တွေဟာသူတို့အာဏာတည်မြဲရေးအတွက်ပြည်သူလူထုကိုရန်သူတပွဲတပ်ဖြတ်ချေမှုန်းနေတာကြောင့်ဖက်စစ်ဆရာနာရှင်စနစ်ကိုအမြင့်ပါမကြံတွန်းလှန်တိုက်ထုတ်ကြဖို့ရန်ကုန်လူထုသပိတ်နဲ့ရန်ကုန်တော်လှန်ညီနောင်လေးဘွဲကတက်လှန့်နှိုးဆော်ထားပါတယ်ရှင်။မန္တလေးမြို့မှာရှစ်လေးလုံးလူထုရေးတော်ပုံကြီး39နှစ်ပြည့်အထိမ်းအမှတ်လူထုလှုံ့ဆော်မှုဖော်ဆောင်တဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။မန္တလေးမြို့မှာရှစ်လေးလုံးလူထုရေးတော်ပုံကြီး39နှစ်ပြည့်အထိမ်းအမှတ်လူထုလှုံ့ဆော်မှုဖော်ဆောင်ခဲ့ပါတယ်။အဂုလရှိရမှာစစ်မိတ်စာဘလူးတွေတောင်းချမ်းမင်းမှုနေတဲ့မန္တလေးမြို့မှာရှစ်လေးလုံးလူထုရေးတော်ပုံကြီး39နှစ်ပြည့်အထိမ်းအမှတ်ကိုဖော်ဆောင်ခဲ့ကြပါတယ်။ပြည်သူတော်လှန်ရေးကြီးမှာပြည်သူသားလျင်အဓိကပါပြည်သူလူထုထောက်ခံပါဝင်နေသည်၍ဒီတော်လှန်ရေးကရှေ့ကိုဥတီရှေ့ရှုနေမှာပါပဲ။ပြည်သူအလုံးအနေနဲ့လည်းအာဏာရှင်စိုးစုကိုငုံမခံပဲရရနီးနာနီးလန်းအစုံနဲ့တုံ့ပြန်နေကြဖို့လိုအပ်ပါတယ်။ရဆက်ရုံမှလာတဲ့မအလာအာနာရှင်ကိုဆက်လက်တွန်းလှန်ကြရင်ပြည်သူမှပြည်သူတို့အပြန်အလှန်ဖိတ်ကူကြရင်ဒီတော်လှန်ခီးကျန်းကိုအတူဆက်လက်ချီတက်ကြပါစို့လို့အာနာရှင်စနစ်ဆန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကဖော်ပြထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဩစတြေးလျနိုင်ငံနဲ့စင်ကာပူတို့မှရှစ်လေးလုံး39နှစ်မြောက်ထိမ့်မှတ်လှုပ်ရှားဆန္ဒပြတဲ့သတင်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံနဲ့စင်ကာပူတို့မှရှစ်လေးလုံး39နှစ်မြောက်ထိမ့်မှတ်လှုပ်ရှားဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမြို့တော်ကင်ဘာရာမြို့မှာရှစ်လင်းလုံး39နှစ်မြောက်ထိမ့်မှတ်နဲ့ဆရာနာရှင်အခွန်ရုံးရှိစန့်ကျင်ဆန္ဒပြခဲ့ကြတယ်လို့သတင်းရရှိပါရယ်။ဆိုပါလှုပ်ရှားမှုကိုမြန်မာအင်အားစုများတက်ရောက်ခဲ့ကြတယ်လို့ CRBH Energy Support Group Australia ကအသိပေးဖော်ပြထားပါရယ်။အလားတူစင်ကာပူနိုင်ငံမှာလည်း39နှစ်မြောက်ရှစ်လင်းလုံးထိမ့်မှတ်နေနဲ့ရှစ်လင်းလုံးထီးတဲ့ပိတ်လှုပ်ရှားမှုလှုံ့ဆောင်ခဲ့ကြပါရယ်။စင်ကာပူနိုင်ငံရဲ့ပြည်သူများရဲ့ပါဝင်မှုကိုရန်ကုန်လူထုတပိတ်မှထူးပင်လေးစားဂုဏ်ယူကြောင်းတိပေးဆိုထားပါတယ်ရှင်မြန်မာနိုင်ငံမှာရှစ်လေးလုံးရေတော်ပုံစိတ်တဲ့အာမန်ယနေ့တိုင်းဆက်လက်ရှင်သန်နေစေလို့ UK နဲ့ American ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်မြန မြန်မာနိုင်ငံသမိုင်းတခြားကြီးမားကျယ်ပြန့်တဲ့ဆရာနာရှင်စနစ်စံချိန်ရေဒီမိုကရေစီရဲ့လှုပ်ရှားမှုတစ်ရပ်ဖြစ်ခဲ့တဲ့ရှင်းလင်းလုံးရေးတော်ပုံစိတ်ဓာတ်နဲ့အာမန်တွေဒီနေ့ထိဆက်လက်ရှင်သန်နေစေလို့ UK နဲ့ American တို့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီနေ့ဩဂုတ်လ၈ရက်မှာကျရောက်တဲ့38နှစ်မြောက်ရှင်းလင်းလုံးရေးတော်ပုံနေ့မှာရန်ကုန်မြို့တော်မှာရှိတဲ့ Britain တန်ယုံနဲ့ American တန်ယုံတို့ကနေခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာပြည်သူလူထုတစ်ရလုံးရဲဝံ့စွာစူးစိပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးလေးစားမှုတို့တောင်းဆိုခဲ့ကြတဲ့1988လူထုရေတော်ပုံကြီးကိုပြန်လည်အမှတ်ရနေတယ်လို့ဗြိတိန်တန်ယုံကထုတ်ပြန်ထားပါတယ်။မြန်မာပြည်သူတွေရှစ်လေးလုံးရေတော်ပုံစိတ်သက်အာမန်တွေယနေ့တိုင်းဆက်လက်ရှင်သန်နေတယ်လို့ UK ဆိုရကလည်းမြန်မာပြည်သူလူထုဘက်ကယက်တီထောက်ခံမှုဟာလည်းမပြောင်းလဲပဲတည်ရှိနေစေလို့သိပေးထားပါတယ်။1988ဩဂုတ်လ10ရက်နေ့ကမြန်မာနိုင်ငံတဝန်းကပြည်သူတွေဟာစီးပွားရေးပြည်ပြောင်းလဲဖို့ရဲရဲဝံ့ဝံ့တောင်းဆိုခဲ့ကြရာကနေရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီရေတော်ပုံမှာပါဝင်ခဲ့ကြတဲ့လူသားမများစွာရဲ့ရဲစွန်းတတိရှိမှုတွေဟာ38နှစ်ကြာမြင့်လာပြီဖြစ်တဲ့အထိရှေ့ဆောင်လမ်းပြအဖြစ်ရှိနေစေလို့ American တန်ယုံကထုတ်ပြန်ထားပါတယ်။ American ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေရဲ့ဆွလွတ်နှင်နာခံမှုတွေကိုအမှတ်ရဂုဏ်ပြုနေမှာဖြစ်ပြီးရင်းချင်းရင်းနဲ့မိမိတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုရှာဖွေနေတဲ့မြန်မာပြည်သူတွေနဲ့အတူရည်တည်နေတယ်လို့အသိပေးထားပါတယ်ရှင်။ဆလဘီ88အရေးခင်38နှစ်မြောက်နေ့အဖြစ်စစ်ကောင်မရှင်ကိုစန့်ကျင်ကြောင်းဖားကန်းပြည်သူတွေဆန္ဒပြတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်ကတော်လိုင်းအင်အားစုတွေစုမိုးထားတဲ့ကြေးရွာတရွာမှာ88အရေးခင်38နှစ်မြောက်နေ့အဖြစ်စစ်ကောင်မရှင်ကိုစန့်ကျင်ကြောင်းဆန္ဒပြခဲ့တယ်လို့ဆရာနာရှင်စက်ကြီးလူထုကွန်ရက်ဖားကန်းမြို့နယ်ကထုတ်ပြန်ပါတယ်။စစ်ကောင်မရှင်ကအာဏာတည်မြဲရေးအတွက်လုပ်မဲ့အထူးရွေးကောက်ပွဲနဲ့ပြည်သူလူထုကိုနှီးလန်းမျိုးမျိုးနဲ့နေစဉ်ဒုက္ခပေးနေတဲ့ဂျန်ဖတ်စစ်ကောင်မရှင်စေအုပ်စုကိုလုံးဝစန့်ကျင်ကြောင်းဖားကန်းမြို့နယ်မှော်လဲတပိတ်ကဒီနေ့ဩဂုတ်လ10ရက်မနက်ပိုင်းမှာဆန္ဒပြခဲ့ကြတာလို့သိရပါတယ်။စစ်ကောင်မရှင်ဟာလူသားရဲရပိုင်ခွင့်တွေကိုပေါ်ပေါ်တင်တင်ချိုးဖောက်နေပြီးအစာရေစာရရှိခွင့်ကိုလက်နက်တပွဲအသုံးပြုကပြည်သူလူထုကိုညှဉ်းပန်းနေတဲ့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီများကိုလက်နက်ဖြင့်အသုံးချခြင်းမှကာကွယ်ပါ Prevent Humanitarian Aid from Being Weaponized ဆိုတဲ့နိုင်ငံတကာကိုတောင်းဆိုတဲ့စာသားတွေကိုင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့လည်းဆရာနာရှင်စက်ကြီးလူထုကွန်ရက်ဖားကတ်မြို့နယ်ကထုတ်ပြန်ထားပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်တဲ့ရင်ကတော့ပကိုးမြို့နယ်ကပုကျအောင်ဆန်းမြင်းစည်းရုပ်ထုကိုစစ်ကောင်မရှင်ကဖျောချဖယ်ရှားတဲ့တဲ့ရင်ပဲဖြစ်ပါတယ်။ပကိုးတိုင်းပကိုးမြို့နယ်ကပုကျအောင်ဆန်းမြင်းစည်းရုပ်ထုကိုစစ်ကောင်မရှင်ကဖျောချဖယ်ရှားလိုက်တယ်လို့သိရပါတယ်။ဩဂုတ်လ9ရက်ညပိုင်းမှာမြို့ကံများမသိအောင်တိတ်တဆိတ်ဖယ်ရှားခဲ့ကြတယ်လို့ဒေသခံများထံကစုံစမ်းသိရှိရပါတယ်။ပုကျအောင်ဆန်းရဲ့မြင်းစည်းရုပ်ထုဟာပကိုးမြို့နယ်မှာနှစ်ပေါင်းများစွာတည်ရှိခဲ့တာဖြစ်ပြီးတော့ဖျောချတဲ့အကြောင်းရင်းကိုမသိရှိရဘူးလို့ဒေသခံတွေကဆိုပါတယ်။လာဒူဇူလိုင်လ28ရက်ကလည်းနေပြည်တော်ပုဗ္ဗတီရီမြို့နယ်မှာရှိတဲ့ပိုကျော်အောင်ဆန်းယူထုကိုစေအုပ်စုကဖယ်ရှားခဲ့ပါသေးတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။နောက်ပြန်ဩဂုတ်လ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်ဘက်တုံးလေးဟာအာအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြဝကျော်မော်ဒေသတွေနဲ့မုံတမခွေးတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနအီကို -20 ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။တနင်္လာရီကန်ရံဘက်မှာတော့လေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းတနင်္လာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံကျွာနိုင်ပါတယ်။အေရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညနောက်ဆုံးစီစဉ်မှာတော့တောင်းလဲအစေးကပြာကဏ္ဍပဲဖြစ်ပါတယ်။ခေါင်းချီရေးသားထားတဲ့ငါတို့မနိုင်လို့မဖြစ်ဘူးလို့အမည်ရတဲ့အစေးကိုတော့ရန်နိုင်ကဖတ်ကြားပေးမှာပဲဖြစ်ပါတယ်ရှင
်။ငါတို့မနိုင်လို့မဖြစ်ဘူး။1962 7 July 63နှစ်တိုင်ခဲ့ပြီ။1988ရှစ်လေးလုံးရေတော်ဘုံ39နှစ်ကုန်ခဲ့ပြီ2009ရွှေဘောင်ရောင်တော်လိုင်းရေး18နှစ်ဝေးခဲ့ပြီခေတ်စနစ်ဆိုးတွေအဆက်ဆက်မှာအစ်စ်တိုးလာတဲ့မျိုးဆက်တွေကလက်ဆင့်ကန်ဆက်ခံလော်လံမဆဲဇွန်းတဲ့ဘဲနဲ့အပွဲပွဲနှွဲလာခဲ့ကြပြီမယ် အလဲလဲအကွဲကွဲတွေကြီးပဲဖြစ်ခဲ့ရတာအမှန်ပါအခု9နှစ်ထဲရောက်လာနေတဲ့ຫນွေဦးတော်လည်ကြီးလုံးဝအရှုံးမပေးပဲရဲရဲတောက်တိုက်ပွဲဝင်နေကြစေစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်အဆုံးသတ်စေမဲ့အဆုံးဖြတ်ဒီနောက်ဆုံးပွဲကိုတော့ဘယ်လိုပဲရုန်းကန်ရပါစေငါတို့နိုင်ခြင်းတယ်ငါတို့မနိုင်လို့မဖြစ်ဘူးတော်လည်ကြီးတမိုင်းရဲ့အထူးဝိသေသစလိုက်တင်မောဦးမအစအထင်ကြီးအာဇာနီများအမည်မသိအညာဒရသူရဲကောင်းများအပါအဝင်ရန်ရှင်လူတိုင်းရင်းသားပြည်သူများရဲ့ယင်းဒီပေးဆက်ခဲ့ကြရတဲ့အသက်ပေါင်းမြောင်များစွာကိုယင်ထဲမှာလေးစားအစဉ်မြဲတမိုးထားရတာမို့ကိုချင်းမီစကားလိုတရားတဲ့သူသားနိုင်ကြီးတမိုင်းအမှားတွေကိုမတရားရေးတာမခံရစေဖို့ဘယ်လိုပဲပေးဆက်ရပါစေငါတို့နိုင်ခြင်းနဲ့ငါတို့မနိုင်လို့မဖြစ်ဘူးဒီတော်လိုင်းကာလာတစ်လျှောက်ပါပြည်နယ်ပြည်မဒေသပေါင်းများစွာကလူသီများတဲ့ဗမော်လိုမြို့ကြီးပြာကြီးတွေရောမထင်မရှားပဇီကြီးလိုကျေးလက်တော်ရွာတွေမှာပါဘာသာရေးအဆောက်အုံတွေပါမချမ်းဈေးရုံတွေစားသင်ကျောင်းတွေလည်းမချမ်းပဲလေရင်သံဘုံကျဲသံတွေစူညံပွက်လို့ပြာချဖြက်စီးခံခဲ့ကြရတဲ့အသက်အိုးအိမ်စီးစိမ်ဘဝတွေကိုနတ်မျောတတ်တယူကျုံမရဇာနာထောက်ထားရတာမို့တရားမျှတမှုတွေမလွဲမသွေပြန်ယူပေးနိုင်ဘူးဘယ်လိုပဲခက်ခဲပါစေငါတို့နိုင်ခြင်းနဲ့ငါတို့မနိုင်လို့မဖြစ်ဘူးဒီတော်လိုင်းရေးခီးရှည်နေညလေးမှာမြမမိခင်အမေဒေါ်အောင်ဆန်းစုကြည်နဲ့တကွာဖော်မပြနိုင်တဲ့တိုင်းပြည်သားကောင်းမြောင်များစွာနရစိန်အချင်းစခန်းများရဲ့တန်တိုင်းတွေနောက်ဘက်မှာမိစ္ဆာလက်ကင်ဒုတ်တွေရဲ့လူမဆန်ချက်နဲ့ရရက်ဆက်ဆက်ညှင်းပန်းနှိပ်စက်တဲ့တံကိုအတန်မထွက်နိုင်ပဲလေစင်ခံရင်ဆိုင်နေကြရရှာတဲ့ဒုက္ခငရဲတွေမှအရှင်းလွတ်မြောက်ခွင့်ရအောင်ချက်ချင်းတက်သေးမဖြစ်မနေလက်ရောက်ကဲတင်ပေးနိုင်ဖို့ဘယ်လိုပဲပင်ပန်းဆင်းရဲပါစေငါတို့နိုင်ခြင်းနဲ့ငါတို့မနိုင်လို့မဖြစ်ဘူးဒီတော်လင်းအချိန်ခါတွင်မှအသက်နဲ့ခန္ဓာကိုအနှင်းမိစ္ဆာတွေကိုစစ်ခင်းနေကြတဲ့သွေးချင်းညီနောင်ဘွားတော်လင်းရေးသမားတွေဘဝနဲ့တိတ်ခါကိုပုံထက်ရင်အခုချိန်ထိရက်တီတင်းခံထားကြတဲ့ဓမ္မဘတော်သားပြည်သူဝန်ထမ်းကောင်းတွေနှုတ်ပြောမှုနဲ့အိမ်မက်တွေကိုခြာနှင်းပြင်းထန်တဲ့စိတ်ဓာတ်အမှန်နဲ့တုံ့ပြန်အာခံနေကြတဲ့ဂျန်စီလူငယ်ចောင်းသားတွေစသည်အဖြစ်ဒီຫນွေဦးမုံတိုင်းလှိုင်းကြီးလေထန်ချားမှာလောကရန်ကိုကြံ့ကြံ့ခံတတ္တိအာမံအပြည့်နဲ့ရေးစံလေးစံတော်လန်နေကြသူတွေအားလုံးဟာဒီတော်လည်ရင်ကြီးအောင်မြင်ပြီးဆုံးမှသာမုတ်ချဧကံအမိတ်အိမ်အပြန်လန်းအလုတ်ခွင်စခန်းနဲ့စားစင်ခန်းတွေကိုပြန်ရောက်နိုင်ကြမှာမို့ဘယ်လောက်ပဲဆွန့်လို့ရပါစေငါတို့နိုင်ခြင်းနဲ့ငါတို့မနိုင်လို့မဖြစ်ဘူးတရင်မြေကြီးရှင်ရင်ရွှေထီးပဲငါတို့မြေကြီးဖြစ်ခဲ့ရင်တော့ကြံခဲ့တဲ့ငါတို့မျိုးဆက်ရွှေထီးဆောင်းရစီမဲဆိုတဲ့မတ်ဝူကြီးအောင်ရဲ့နိုင်ငံကျော်စကားလေးလိုပါပဲတော်လည်းအလွန်ကာလရောက်လာတဲ့အခါကျရင်စစ်အာဏာရှင်စနစ်နဲ့စစ်အာဏာယူလူမိုက်တွေရဲ့ဘာနဖူတိုက်တူးကျင်းစာဆူးကြမဲ့စိတ်ထားရုပ်တွေနဲ့နှစ်ပေါင်းများစွာနင်းချေဖြက်စီးခဲ့တာကြောင့်စီစီညံ့ညံ့ကျင်းနေတဲ့ငါတို့ရဲ့တိုင်းပြည်ကိုငါတို့မျိုးဆက်သစ်တွေအတွက်ရွှေရောင်တိုင်းပြည်အဖြစ်ရောင်နီသစ်တွေနဲ့အတူအသစ်တစ်ပံပြန်ဖြစ်လာရအောင်မိဘုံတွေကပြန်တက်ဖီနစ်ငှက်လို့ပမာဆန်ထားလို့စိတ်သက်လူသည်များနဲ့ငါတို့ပြန်ထူထောင်နိုင်ကြဖို့ဘယ်လိုပဲအမောင်ဆုံးညတွေကြော်ဖြဲရပါစေငါတို့နိုင်ခြင်းနဲ့ငါတို့မနိုင်လို့မဖြစ်ဘူးငါတို့နိုင်ကိုနိုင်ရမယ်ကောင်းကြီ
း
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက် 8:00 ခွဲနဲ့ည 8:00 ခွဲအချိန်တွေမှာ ြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မေဒါနီမေရီဆိုရယ်စက်တော်ရီဂရင်းအချက်နယ်ရဲ့ရုပ်ပညာဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုအန်ယူဂျီဖြစ်ပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီယာအခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ဗီဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်